ဗုဒ္ဓဟူးနေ့ကတချိန်ထိုးကြဆင်းသွားခဲ့တဲ့ American Stock Share ဈေးနှုန်းဟာခြားသာပရိနေ့မှာတော့အသင့်တင့်ပြန်လဲမြင့်တက်လာခဲ့ပါတယ်။ခြားသာပရိနေ့ Stock ဈေးကွက်ဖွင့်တဲ့အချိန်မှာ Standard & Poor's က 3.25 ရာခိုင်နှုန်းပြန်လဲမြင့်တက်ခဲ့ပြီး Dow Jones က Stock Share ကတော့ 3.4 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ Nasdaq ကတော့ Stock ဈေးနှုန်းအနည်းငယ်ကျဆင်းသွားခဲ့ပါတယ်။လေးလာသူတွေကခြားသာပရိနေ့မှာလက်လီဈေးရောင်းဝယ်မှုမြင့်တက်ခဲ့တာဟာစိတ်ပူပန်နေတဲ့ရင်းနှီးမြှုပ်နှံသူတွေကိုစိတ်အေးစေခဲ့တယ်လို့ဆိုပါတယ်။စားသုံးသူတွေရဲ့ဝယ်လိုအားဟာအမေရိကန်နိုင်ငံစီးပွားရေးအတွက်အားအကောင်းဆုံးမောင်းနှင်အားတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းကလက်လီရောင်းဝယ်မှု 3.8 ရာခိုင်နှုန်းခိုင်ခိုင်မာမာနဲ့မြင့်တက်ခဲ့ပါတယ်။ကမ္ဘာအကြီးဆုံးလက်လီကုန်တိုက်ဖြစ်တဲ့ Walmart ကဒီနေ့အတွင်းရောင်းဝယ်အကောင်းဆုံးလအဖြစ်တက်ဖော်ပြခဲ့ပါတယ်။အမေရိကန်နိုင်ငံအတွက်အလုံးလက်မဲ့နှုံနှိမ်ကြတာနဲ့လောက်ခလာစားနှုံတာအသင့်နဲ့မြင့်တက်မှုကစားသုံးသူတွေရဲ့ယုံကြည်မှုကိုပြန်လည်ရရှိစေခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲအပေါ်စိုးရိမ်ပူပန်မှုတွေရှိနေတာကြောင့်စီးပွားရေးလုပ်ငန်းဆိုင်ရာရင်းနှီးမြှုပ်နှံဆက်မှုထွက်ကုန်ကဏ္ဍတွေအပါအဝင်တခြားကဏ္ဍတွေမှာတော့တိုးတက်မှုရောနဲ့ကျဆင်းနေခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့စတော့ဈေးနှုန်း100ကျပ်ကျဆင်းခဲ့သလိုပြင်သစ်နဲ့ဂျာမနီနိုင်ငံမှာလည်းစတော့ဈေးနှုန်းကျဆင်းမှုအနည်းငယ်ရှိခဲ့ပါတယ်ခင်ဗျာ။